ပြီးခဲ့တဲ့မတ်လကမိထီလာမြို့မှာဖြစ်ပွားခဲ့တဲ့အထီးကရုံအတွင်းအစ္စလမ်ဘော်ဒါကြောင့်တကြောင်မိရှုခံခဲ့ရမှုကြောင့်ဆရာဆရာမတွေအပါအဝင်ကလေးငယ်ရောစုစုပေါင်း24ယောက်တည်ဆုံခဲ့ရပါတယ်။ဒီကိစ္စနဲ့ပတ်သက်လို့နယူးယောက်မြို့အခြေစိုက် Physicians for Human Rights လူခွင့်ရေးအဖွဲ့ကြီးကတနင်္လာနေ့မှာအစီရင်ခံစာတစ်စောင်ထုတ်ပြန်လိုက်ပြီးတော့ဒါကိုအသေးစိတ်စုံစမ်းစစ်ဆေးပေးဖို့တိုက်တွန်းထားပါတယ်။အပြည့်အစုံကိုတော့မမေဆန်ဒီကပြောပြပေးပါမယ်ရှင်။
ကျောင်းသား120ရှိတဲ့အစ္စလမ်ဘာသာရေးကျောင်းတစ်ကျောင်းမီးရှို့ခံရမှုအတွင်းဆရာဆရာမ၄ဦးအပါအဝင်ကလေးအယောက်20ထက်မနည်းသေဆုံးခဲ့ရတာနဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံမှာရှိတဲ့ Physicians for Human Rights PHR လူ့အခွင့်အရေးအဖွဲ့ကြီးကစုံစမ်းစစ်ဆေးမှုတရပြုလုပ်ခဲ့ပါတယ်။ဒီစုံစမ်းစစ်ဆေးမှုအတွက်မိလာမှုအတွင်းအသက်ဘေးလွတ်မြောက်ခဲ့တဲ့ကလေးတွေနဲ့အနီးအနားမှာရှိတဲ့မျက်မြင်သက်သေတချို့ကို PHR အဖွဲ့ကြီးကတွေ့ဆုံမိမျက်မှုတွေလုပ်ခဲ့ပါတယ်။အခုလိုအပြစ်မဲ့ကလေးငယ်တွေကိုရရဆက်ဆက်တေဆုံးမှုတွေကိုမဖော်ထုတ်ခဲ့ဘူးဆိုရင်ပိုပြီးဆိုးရွားတဲ့လူအခွင့်အရေးချိုးဖောက်မှုတွေပေါ်ပေါက်လာနိုင်တယ်လို့လည်းဒီစီရင်ခံစာထဲမှာဖော်ပြထားပါတယ်။ဒီစီရင်ခံစာကိုဥဆောင်ရေးသားပြုစုခဲ့သူ Richard Solomon ကမြန်မာနိုင်ငံကိုသူကိုယ်တိုင်တွားရောက်ပြီးတော့တွေ့ဆုံမိမျက်မှုတွေလုပ်ခဲ့ပါတယ်။သူနဲ့ဆက်သွယ်မိမျက်တဲ့အခါမှာတော့
We started interviewing children survivors and others from the school including teachers.
မီလောင်နဲ့အထဲကလွတ်လာတဲ့ကလေးတွေနဲ့ဆရာဆရာမတွေကိုမေးကြည့်တဲ့အခါသူတို့အားလုံးကဒီအကြောင်းကိုပဲထပ်ခါတလဲလဲကြားခဲ့ရပါတယ်မင်္ဂလာဇေယုံရက်ကွက်ကသူတို့အကြောင်းကိုဒုတ်တွေအချွန်တွေဓာတ်တွေတံပိုက်တွေကင်ထားတဲ့သူတွေကအကြောင်းကိုမီးရှို့ခဲ့ပြီးတော့ကျောင်းသားတွေကိုမောင်းထုတ်ခဲ့တယ်ဆိုပြီးပြောပါတယ်ဒါဟာမက်လ2021ရဲ့နေ့တုန်းကမိထီလာမြို့တဝက်မှာလူနေအိမ်တွေဈေးဆိုင်တွေအများအပြားဆုံးရှုံးပျက်စီးခဲ့တဲ့မွတ်စလင်စံကြီးအကြမ်းဖက်မှုတွေကတခုဖြစ်ပေမဲ့ဒါကိုတည်တည်ချာချာဖော်ထုတ်ခဲ့ခြင်းမရှိပါဘူ
း။
မြန်မြန်သက်သေဆေးနွေးရရှိခဲ့တဲ့ WBDU ရဲ့အဆိုအရ
ကျန်းဖက်မှုတွေကဒါဝင်ရှိရတဲ့အပြစ်မဲ့ပြည်သူတွေနဲ့
ကလေးတွေကိုအကာအကွယ်ပေးခြင်းမပြုခဲ့ဘဲဒီကိစ္စကိုဝေရောက်ဖြေရှင်းခြင်းအပြစ်ကျူးလွန်တဲ့သူတွေကိုဖမ်းဆီးခြင်းမပြုခဲ့ဘူးလို့ဒီစီရင်ခံစာထဲမှာဖော်ပြထားပါတယ်။ဒီစီရင်ခံစာဟာမြန်မာသမ္မတဦးသိန်းစိန်အမေရိကန်ပြည်ထောင်စုကိုတရားဝင်ခရီးလာရောက်လည်ပတ်နေတဲ့အချိန်မှာထွက်လာခဲ့တာဖြစ်တဲ့အတွက်ကြောင့်ဒီလိုအခါသမယမှာသမ္မတဦးသိန်းစိန်အနေနဲ့မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုဥပိ္ပခပြုမထားသင့်ဘူးလို့ Richard Solomon ကပြောပါတယ်။ဒါအပြင်တနင်္လာနေ့တုန်းကသမ္မတဦးသိန်းစိန်နဲ့အမေရိကန်သမ္မတအိုဘားမားတို့တွေ့ဆုံတဲ့အခါမှာလည်းမြန်မာနိုင်ငံမှာရှိတဲ့လူနည်းစုလူမျိုးကွဲဘာသာကွဲတွေရဲ့အခွင့်အရေးတွေကိုလေးစားဖို့သမ္မတအိုဘားမားအနေနဲ့တိုက်တွန်းသင့်တယ်လို့သူကပြောပါတယ
်။ The United States government has a lot of leverage with Myanmar right now. A lot of economic aid.
အခုအချိန်မှာမြန်မာနိုင်ငံအပေါ်မှာ American အစိုးရရဲ့အရှိန်အဝါကကြီးမားနေပါတယ်။2030ရွေးကောက်ပွဲပြီးကြတဲ့ကစီးပွားရေးထောက်ပံ့တွေနိုင်ငံရေးကူညီတွေပေးခဲ့ပါတယ်ကျွန်တော်တို့ Physician for Human Rights အနေနဲ့ American ရဲ့အရှိန်အဝါကိုပြဖို့မြန်မာနိုင်ငံမှာနိုင်ငံရေးပြောင်းလဲမှုဟာစံတတ်မှတ်ထားတဲ့အဆင့်ရောက်တဲ့အထိအရေးယူပိတ်ဆို့မှုတချို့ရှိသနယ်လို့ထင်ပါတယ်ဒီမိုကရေစီလမ်းစဉ်ရဲ့ပထမခြေလှမ်းတွေထဲမှာလူ့အခွင့်အရေးချိုးဖောက်မှုတွေကိုအဆုံးသတ်ဖို့နဲ့အစ္စလမ်ဘာသာစန့်ကျင်ရေးတွေဘာသာရေးစန့်ကျင်ရေးတွေကိုထုတ်ဖော်ပြောဆိုဖို့နဲ့ပြစ်မှုကျူးလွန်သူတွေကိုအရေးယူဖို့လိုပါတယ်
ဒါအပြင်ကုလသမဂ္ဂအနေနဲ့လည်းဒီအကြမ်းဖက်မှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုပြုလုပ်သင့်တယ်လို့သူကပြောပါသေးတယ
် What is needed however is for the United Nations Human Rights Council in Geneva
Geneva မှာရှိတဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီအနေနဲ့ဒီအဖြစ်ပြက်နဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးကော်မရှင်လုပ်ဖို့လိုအပ်ပါတယ်။ဘာလို့လဲဆိုတော့မြန်မာအစိုးရအနေနဲ့တည်တည်ချာချာစုံစမ်းစစ်ဆေးမှုတွေလုပ်တာမရှိဘဲအကြမ်းဖက်မှုမှာပါဝင်တဲ့မွတ်စလင်တချို့ကိုပဲထောင်ဒဏ်14နှစ်ချမှတ်ထားပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးပြစ်မှုကျွလွန်တဲ့ဗုဒ္ဓဘာသာဝင်တွေကိုစုံစမ်းစစ်ဆေးခြင်းတရားစွဲဆိုခြင်းမရှိခဲ့ပါဘူး။ဒါကြောင့်ကုလသမဂ္ဂအနေနဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုကော်မရှင်ဖွဲ့စည်းဖို့လိုအပ်တာဖြစ်ပါတယ
်။မြန်မာအစိုးရနဲ့အပြည်ပြည်ဆိုင်ရာအဖွဲ့အစည်းတွေအနေနဲ့တိုင်းရင်းသားတွေနဲ့ဘာသာကွဲလူနည်းစုတွေကိုအကာအဝယ်ပြုဖို့လူအခွင့်အရေးစုံစမ်းစစ်ဆေးမှုတွေသတင်းထောက်တွေနဲ့လူသားချင်းစာနာမှုဆိုင်ရာဝန်ထမ်းတွေကိုအတားအဆီးမရှိဝင်ရောက်ခွင့်ပြုသင့်တယ်လို့လည်းအစီရင်ခံစာထဲမှာထည့်သွင်းအကြံပြုထားပါတယ်။နောက်ပြီးမြန်မာအစိုးရအနေနဲ့လူငုံရေးတပ်ဖွဲ့ကိုအရေးမယူမချင်းတခြားလူငုံရေးအထောက်အပံ့တွေမပေးဖို့လည်းအစီရင်ခံစာထဲမှာထည့်သွင်းဖော်ပြထားပါတယ်ရှင်။